တန်းခွန်မြင့်ရှိပြီဖြစ်တဲ့အိုဘမာကျဲလို့ခေါ်တဲ့ဇင်းနှုံးတက်တာတဲ့ကျန်းမာရေးဆောင်ရှားမှုအစီအစဉ်တစ်စိတ်တစ်ပိုင်းကိုပယ်ဖြဲဖို့ဒီကနေ့မနေ့အစောပိုင်းကအမေရိကန်အထက်လွှတ်တော်အတွင်းနှင်းခွဲဆုံးဖြတ်လာမှာရှုံးနိမ့်သွားပါတယ်။ဒီမိုကရက်လွှတ်တော်အမတ်တွေနဲ့အတူရီပပ်ဘလီကန်မှတချို့ကတန်းခွန်မြင့်ထဲခဲ့တာကြောင့်အခုလိုရှုံးနိမ့်ခဲ့ပြီးစိတ်မကြခင်မှာပဲသမ္မတဒေါ်နယ်ထရမ့်ကအရင်ကကပြောဆိုထားတဲ့အတိုင်းအိုဘမာကျဲအလုံးမဖြစ်တော့ပဲကြာရှုံးသွားပြီးတဲ့နောက်မှာတကခုဆက်လုပ်ကြဖို့ဆိုတာမျိုးထွေတယ်လို့မှုကွန်ရက်မှာရေးသားခဲ့ပါတယ်။ Republican လွှတ်တော်အမတ်တွေကအိုဘမာကျဲတစိတ်တပိုင်းကိုပယ်ဖျက်နိုင်တဲ့ဥပဒေတရားပြဋ္ဌာန်းနိုင်ဖို့မဲခွဲဆုံးဖြတ်ရမှာ49မဲ50တမဲနဲ့ရှုံးလိုက်ပြီးဒီမိုကရက်နဲ့အတူ Republican အထက်လွှတ်တော်အမတ်3ဦးကကန့်ကွက်မဲ့ပေးခဲ့ရမှာ Arizona ပြည်နယ်အထက်လွှတ်တော်အမတ် John McCain ကလည်းပါဝင်ပါတယ်။အထက်လွှတ်တော်လူများစုခေါင်းဆောင် Republican အထက်လွှတ်တော်အမတ် Mitch McConnell ကအခုလိုရှုံးနိမ့်ခဲ့တဲ့အပေါ်စိတ်ပြက်လက်ပြက်ဖြစ်နေကြောင်းပြောဆိုပြီး Democrat လွှတ်တော်အမတ်တွေအပေါ်မှာလည်းစိတ်ပြက်နေကုန်ပေါ်ပါတယ်။ဒီမိုကရက်တွေအနေနဲ့အခုလိုအောင်ပွဲခံနေချိန်မှာပဲအမေရိကန်တွေအနေနဲ့ဒီဥပဒေကြောင့်ခက်ခဲတွေရင်ဆိုင်နေရတာမျိုးကနေတက်တာရရစီဖို့လိုအပ်တယ်လို့ McConnell ကပြောပါတယ်။လူနည်းစုခေါင်းဆောင် Democrat အထက်လွှတ်တော်အမတ်Chuck Schumer ကတော့ဥပဒေအတူမပြုတ်နိုင်တာကြောင့်သူတို့အတွက်ဆိုတာထဲအမေရိကန်တွေအတွက်စိတ်သက်သာရာရခဲ့ပြီး Obama ကဲကိုပို့ပြီးပြည်သူကောင်းမွန်အောင်ပူးပေါင်းဆောင်ရွက်နိုင်ဖို့မျှော်လင့်ကြောင်းပြောကြားခဲ့ပါတယ်ရှင်။